မေရိကန်နိုင်ငံတဝန်းကတက္ကသိုလ်ကျောင်းတွေမှာဂါဇာစစ်ပွဲကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုတချို့တက္ကသိုလ်တွေနဲ့ရဲတပ်ဖွဲ့ကဖမ်းဆီးအရေးယူတာတွေရှိနေချိန်မှာပဲဂါဇာစစ်ပွဲကိုစန့်ကျင်တဲ့ကျောင်းသားတွေကတော့ဆန္ဒပြပွဲတွေကိုဆက်လုပ်သွားမယ်လို့ပြောလိုက်ပါတယ်။စိန့်လူးဝစ်မြို့ကဝါရှင်တန်တက္ကသိုလ်ကဒီတချို့တက္ကသိုလ်ကျောင်းအဆောက်အုံတွေကိုပိတ်ပစ်လိုက်ပြီးတော့ Green Party ကသမ္မတလောင်းဖြစ်ဝင်ရွေးခံမဲ့ Jill Stein ပါဝင်ဆန္ဒပြတဲ့သူတချို့ကိုမနေ့ကဖမ်းဆီးလိုက်ပါတယ်။ California ပြည်နယ်တောင်ပိုင်းတက္ကသိုလ်ကလည်းသူတို့ရဲ့ကျောင်းဝင်းတစ်ခုကိုကျောင်းဆောင်မှာနေတဲ့သူကလွယ်ပြီးတဲ့သူတွေကိုဝင်လို့မရဘူးဆိုပြီးတော့ယာယီပိတ်လိုက်တယ်ဆိုပြီးပြောပါတယ်။ဒါပြင်ဘော့စတန်မြို့ကအရှေ့မြောက်တက္ကသိုလ်ဝင်းအတွင်းမှာလည်းစခန်းချထားတဲ့ဆန္ဒပြတဲ့သူတွေကိုအထီးကရုံးနိုင်နေရဲတပ်ဖွဲ့တွေကရှင်းလင်းနိုင်နေခဲ့ပြီးတော့ Arizona ပြည်နယ်တက္ကသိုလ်မှာတော့ဆန္ဒပြတဲ့သူ69ယောက်ကိုဖမ်းဆီးလိုက်ပါတယ်။ဒါပြင် Indiana တက္ကသိုလ်မှာလည်း23ယောက်ဖမ်းဆီးခံရတယ်လို့ပြောပါတယ်။ New York မြို့က Columbia တက္ကသိုလ်မှာတော့ကျောင်းသားတွေနဲ့ကျောင်းအာဏာပိုင်တွေကြားမှာဆေးဆက်ဆွေးနွေးမှုတွေလုပ်နေပါတယ်ခင်ဗျာ။